မမလေးနဲ့အမရပူရာဆိုတာတဆက်တည်းဖြစ်နေပြီးအမရပူရာကနေဆက်သွားတဲ့အခါအေရီမြစ်ကိုပြက်ကူးတိဆောက်ထားတဲ့အင်းဝသရာကြော်လိုက်ရင်စကိုင်းမျိုးကိုရောက်ပါတယ်။စကိုင်းဟာအေရီမြစ်အနောက်ဘက်ကမှတိရှိပြီးအေရီမြစ်အရှိဘက်ချမ်းကကားလန်တိုင်းစကိုင်းဘက်ကိုသွားရင်မြစ်ပြင်ကျဲတစ်ဖက်ကကစိမ့်စိမ့်ဆိုဆိုရှိရုံမကဇီဒီပထိုးတွေစီနဲ့စကိုင်းတောင်ရိုးကိုကြည်နူးစပွဲလှမ်းမြင်ရပါတယ်ဒေသခံတွေကတော့အဝေးကမြင်ကွင်းကတော့ဒီတိုင်းရှိနေပေမဲ့အနီးရောက်ရင်အထူးသဖြင့်စကိုင်းတောင်ရိုးတက်ရင်လွန်ခဲ့တဲ့10နှစ်15နှစ်နဲ့အကွာကြီးကွာခြားသွားပြီလို့ပြောပါတယ်စကိုင်းသရစကိုင်းတောင်စကိုင်းကောင်းမှုရောစကိုင်းရထောင်ရထားဆက်ယုံစကိုင်းရွာတကြီးစာရာတွေကိုလူသိများပြီးစကိုင်းရဲလို့ပြောလိုက်ရင်စကိုင်းတောင်ရိုးကိုမျက်စီတဲ့အရင်တမ်းမြင်လေးရှိကြပါတယ်။လေပါဒီမမျှရင်နဲ့အကော်ဒီယံဥဟန်ကြီးတီဆိုတဲ့စကိုင်းတောင်တချင်းသေးကမြင်မီအေယာခွေကဝိုင်းနဲ့စကိုင်းအောင်ချာမြေမှာအေယာရီမြေကြီးကလည်းဒီတေးရေဆတ်တီကုန်းခဲ့တဲ့ဆရာမျိုးမငင်းတို့ခစ်လို့မဟုတ်တော့ပဲနှွေးခေါင်းကောင်းတော့မရောက်ခင်မြေကြီးစည်းကြောင်ပြောင်းပြီးမြေလေကောင်မှာပောင်ထွန်းလို့နေတာပါစကိုင်းအင်းဝမန္တလေးတခွင်ကအေယာဝဒီမြစ်မြင်ကွင်းဟာဆရာမျိုးမငင်းတို့ခစ်ကအတိုင်းမဟုတ်တော့ရာကိုစာရေးဆရာမျိုးသူရစကိုင်းကပြောပြပါတယ
်ဒီကတော့ကတော့ထုံးပြီဆိုရင်တော့ချီကျွန်းတစ်ခုပဲထွန်းလာကျွန်တော်စကိုင်းမာညာဘက်ကဘာမှမရှိဘူးအဲဒီစကိုင်းရဲ့အနောက်ဆုံးမှာနောက်ချီကျွန်းရှိတယ်နောက်ချီကျွန်းလို့ခေါ်တယ်အတန်တော့ကတော့နောက်ချီကျွန်းလို့အတန်ထွက်တယ်အဲဒီပုံမှာဖရဲတွေပါစိုက်ကြပြုကြပေါ်လေအခုအဲ့တော့ကြည့်ကြည့်ကမရှိတော့ဘူးနဲ့တဖြည်းဖြည်းတောင်ကကျွန်တော်တို့ဘက်ကိုရှုလာတာခုမှအစီကံခဏဆိုတော့အစီကံခဏကြီးရဲ့တောင်ပဲချတာညီတို့ကရည်ရှိတဲ့နေရာပေါ့အခုကျတော့ရွာတွေရွာလုံးဖြစ်သွားပြီးတော့အဲ့မှာတောင်ကြီးထုံးနေတယ်ဒိုင်းမင်းဒီကျူရင်းနေနဲ့ပိတ်ဆို့ပြီးတော့
ဒီနှုံးကတနေရာတည်းမှာပဲထွန်းငယ်တဲ့တောင်ပြောက်သွားပြီးညအနေအထားနဲ့သဘာဝမြင်ကွင်းတွေပြောင်းလဲသွားတာကိုပြပြတာပဲဖြစ်ပါတယ
်တိတိလာလာပြတ်သွားတာကတော့ရွာကြီးမစုံနှမ်းကြကရွှေပြည့်ရှိကျုံဆိုတာရှိတယ်အဲ့ရွှေပြည့်ရှိကျုံပေါ်မှာတာဝါရိုင်းကြီးတစ်ခုစောက်ထားတယ်တာဝါရိုင်းကြီးကခိုးဘက်ဒီဘက်အကျိုးကူးတဲ့တာဝါရိုင်းကြီးပေါ့အဲ့ဒီကျုံကြီးကကျုံကျသွားတဲ့အတွက်ရွှေပြည့်ရှိကျုံတစ်ခုလုံးပျောက်သွားတယ်တာဝါရိုင်းကြီးကလည်းအောက်ကနေပြီးတော့တန်းတန်းကြီးဖြစ်ပြီးတော့ပြိုသွားပြီဒါကျွန်တော်တို့ကတော့အဲ့ရွှေပြည့်ရှိရှင်ကဘာပြည့်လဲဆိုတော့မြင်းတော်ကငပြည့်ဆိုတဲ့နတ်ဆိုကျွန်တော်တို့ခေါ်တာကိုအဲ့တော့စာရေးဆရာတယောက်ကတော့မြင်းတော်ကငပြည့်ဓာတ်လိုက်ချင်းဆိုပြီးတော့သုံးနေပြအဲ့ဒါကတည်ရတဲ့နှစ်ကကျုံကြီးပျောက်သွားတယ်
ဆရာမျိုးမငင်းကတောင်ကြီးစိမ့်လန်းဂျောင်းတွေသိမ့်သန်းစကိုင်းတောင်ကြီးအရောက်သွားလို့တရားရှာပြီလို့တီကုန်းနဲ့အေးရရှာရစကိုင်းတောင်သဘာဝကလည်းငကိုအနေအထားအတိုင်းမဟုတ်တော့ဘူးလို့ဒေသခံတွေကပြောနေကြတာပါဆရာမျိုးမငင်းရဲ့စကိုင်းတောင်တချင်းဟာသဘာဝအလှတွေဖန်စာညှို့ယူခံရတဲ့သဘောသဘာဝတွေပါနေပါတယ်ခုတော့ကပြည့်တရားရှာထွက်တဲ့စကိုင်းတောင်ရိုးတစ်ခွေမှာတရားသဘောရှုမှတ်တဲ့ဖြစ်ပြက်အတိုင်းဖြစ်ပြီးလို့ပြက်သွားတာတွေကိုဥမျိုးသူရပြောပြတာက
စကိုင်းတောင်မင်းဝတောင်ပေါ်မှာကျွန်တော်တို့ဖမိလိုက်တယ်ကျွန်တော်ကိုယ်တိုင်ပြက်ပြက်သွားဆိုက်ချက်ပြီးတော်တွေတောင်နေပေါ့အဲ့ဒါလေအကုန်လုံးအခုပြက်ပြက်နေခုတ်ပြီးတော့ကြောက်တွေကိုထုံကြောက်သွားတဲ့ခါကျပေါ်ပြီးတဲ့ခါကျအဲ့ဒါတွေပြည့်ပြီးတော့ပြက်စာလုပ်တဲ့ခါခုစကိုင်းတောင်လည်းလာကြည့်တယ်ဦးလေဘာပဲမဖြစ်တော့ဘူ
း1988လေးလုံးအရေးတော်ပုံနောက်ပိုင်းဈေးကွက်စီးပွားရေးဖွင့်လိုက်တဲ့အခါထိုင်းနိုင်ငံကစီပီမွေးမြူရေးလုပ်ငန်းကမြန်မာနိုင်ငံမှာ1998ခုနှစ်ကစပြီးစီပီမြန်မာမွေးမြူရေးနဲ့စားတောက်ကုံလုပ်ငန်းလာရောက်လုပ်ကင်ပါတယ်။တနိုင်တပိုင်းမွေးမြူရေးသမားတွေဖို့စီပီမြန်မာရဲ့အချိန်ဩဇာနဲ့အင်အားကိုလိုက်မတုပနိုင်မဲနိုင်ငံတဝန်းမှာစီပီမြန်မာထွက်ကုန်နေခြိချလို့ရလာပါတယ်။စကိုင်းတောင်ရိုးကမြေတွေတူးဆော့ခံနေရတာဟာCP မြန်မာမွေးမြူရေးလုပ်ငန်းအတွက်လဲပါပါတယ
်ကြောက်တူးပြီးတော့လမ်းခင်းတယ်တချို့ထုံးကြောက်ပါတာတွေကြတော့အကုန်လုံးကြည့်ပြီးတော့စစ်စာလုပ်တဲ့ထက်မှာရောထဲစစ်စာတွေစစ်စာကျူးတာပေါ့ CP ကြက်တွေဦးလေအဲ့ဒီအစာလေးကျူးတာကြက်သားဟောကျဲဥမာအောင်လို့ပြောတာ
CP မြန်မာမွေးမြူရေးလုပ်ငန်းဟာသူတေသနာလုပ်ငန်းတွေလဲလို့ပဲကိုရဲမွန်ပါရကုန်းအင်းတော်နဲ့စင်ကိုင်းမှာမွေးမြူရေးခြံတွေလဲထားရှိတာပါစကိုင်းတောင်ရိုးတကြောမှာဒီလိုဖြစ်ပြနေတာတွေကိုစာရေးဆရာလည်းဖြစ်တာမဟုတ
်အကုန်ကြီးကျုံကြီးတို့အဲ့ဒါလေးရေးပြပါတယ်တော်ပြုံကြီးတောင်ပြုံကြီးဆိုရေးတာရေးတော့ခဏခဏသွားပြီးတော့ပြတော်ကလူတွေကလည်းသွားကြကြည့်ကြ စားစီးတဲ့မိန်းမကြီးထုတ်ကြဖို့ဒါပေမဲ့မရဘူးနေဒီဟောက်ရပြင်မိမျိုးဆိုတာအဲ့တော့ဘာမှဘလောက်တားတာအဲ့ရဘုန်းကြီးတွေမပေါင်းလို့ကြတာဘုန်းကြီးတွေကလည်းရောင်းနေကြတော့ဘာမှပြောလို့မရကျွန်တော်ထင်တယ်ဒီတိုင်းသက်သွားရင်စကိုင်းတော်မှာဟိုတချမ်းပဲတော်မှာ
စကိုင်းတော်မှာစကိုင်းတောင်အကြောင်းကောင်းကောင်းသိနေပြီးတဘာဝမပြတ်သေးတဲ့နေရာရှိနေတာကိုလည်းစာရေးဆရာမျိုးသူရစကိုင်းက
အမများစီတွေကလည်းတော်သေးတယ်ကကျွန်တော်ထိသိမှုရတယ်ဘုန်းကြီးတွေကတော့ထိသိနေတယ်ကတော့ဦးကလေးတွေကြံနေတယ်ဘုန်းကဟိုပြေစကားပဲတွေပါသူငိုင်းကြံနေတယ်ထိသိမဲ့ဆရာတော်ရှိကန်းကဥတော်ပိတနေရတဲ့ကြောင်ရဲ့ဝှက်ချင်မှာတဘာဝအတိုင်းပဲကြံနေတယ်ဒါပေမဲ့အကြောက်တူးတဲ့ကောင်လေးကြံတော့နည်းနည်းကနီးနီးလာပြီတဖြည်းဖြည်းတော့
ဗုဒ္ဓဘာသာမြန်မာရေးတရားရှာတဲ့စကိုင်းတောင်တခွင်ကန့်ခေါ်ရင်ကတရဖီရေးကြိန်လို့ဝေးဆိုပြီးတီးတီးဆက်တဲ့ဆရာမျိုးမငင်းတာတရှိထင်ရှားရှိနေသေးရင်ခုပစ္စပန်ကာလစကိုင်းတောင်ကိုဘယ်လိုတေးများရေးဖွဲ့လေမလဲဆိုတာမသိနိုင်ပါဘူးရှင်